ကျန်းကျီမြောက်ပိုင်းမှာမြောက်ပိုင်းမှာမိတ်သုံးဘွဲ့ရဲ့စစ်စင်စတင်ပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းမှာပဲကလေးငယ်တွေပါဝင်အရသာ20ထက်မနည်းသေဆုံးခဲ့တယ်လို့40ထက်မနည်းဒဏ်ရာရခဲ့တယ်လို့မြေပြင်စီးရင်ကောက်ယူထားသူတွေကပြောပါတယ်။ဒဏ်ရာရသူတွေဟာစေကူသားဖို့အခက်အခဲကြုံနေရပါတယ်။ဒီရှမ်းမြောက်တိုက်ပွဲတွေကြောင့်အရသာထိခိုက်သေဆုံးနေရတဲ့အခြေအနေတွေကိုကိုငင်းချန်းပြောပြပေးပါအောင်ခင်ဗျာ
။အော်တိုဘာလ28ရက်နေ့ကစတင်ခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်သုံးဘွဲ့ရဲ့တိုက်ပွဲတွေဟာရက်တတပတ်ရှိနေပြီဖြစ်ပြီးတိုက်ပွဲအတွင်းကလေးငယ်5ဦးအပါအဝင်အရသာအယောက်20ထက်မနည်းသေဆုံးခဲ့သလိုအယောက်40ထက်မနည်းဒဏ်ရာရထားပါတယ်။အများစုဟာစစ်တပ်ဘက်ကလေရင်နဲ့ဘုံကျဲတဲ့အတွက်ဘုံစအထိမှန်သေဆုံးခဲ့တာဖြစ်ပြီးတော့အများစုဟာကိုယ်နေအိမ်တွေထဲမှာပဲလက်နက်ကြီးအစအနတွေထိမှန်သေဆုံးဒဏ်ရာရတာလို့ကုညီကယ်ဆယ်ရေးလုပ်နေတဲ့တောင်းအမျိုးသမီးအဖွဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။
ဒီမနက်အထူးကျွန်တော်တို့ဒီမနက်အစားပိုင်းဖြူပါတော့လောလောဆယ်ကလူဦးတိကျတဲ့လူဦးရေ19ဦးရှိတယ်။နောက်အထူးရတဲ့သူက40ကျော်26ရောက်လာရှိတယ်နော်။ရင်းရတာလည်းကအခုဒီနှစ်ခန့်ပိုင်းမှာဒီဒီမနက်လောင်းလေအချက်လေးရင်းနဲ့လာပြီးတော့ပြစ်ချမယ်ပေါ့နော်။အမှဖြစ်ခဲ့မှုတွေလည်းရှိနေတယ်။ဒီနှစ်ခန့်ပိုင်းမှာတော့အခုလောလောဆယ်အကောင်လုံးဒီဖုန်းလိုင်းတွေပိတ်ထားတော့လေကျွန်တော်တို့ချိန်လို့မရမျိုးဖြစ်နေ။လက်နက်ကြီးကြလို့ပြန်ဆုံးနေတာလည်းဒီစကားကစားဘက်ကနေဒီမှာတိုက်လို့ရအောင်ပြုရဲအတော့ကြောင့်ဘုံကျဲတက်ခဲ့တဲ့အတော့ကြောင့်မလို့ပြန်ဆုံးရတဲ့အခြေအနေအခုအရတဲ့အခြေအနေဖြစ်တယ်ပေါ့ဟောတချို့နေရာကဒီအိမ်ထဲမှာနေနေတဲ့ဒီကလေးဒီနှခမ်းမှာတည်လို့မရဆိုလဲအိမ်ထဲမှာနေနေရင်းနဲ့ပေါ့နော်ဘုံကျဲခံရလက်နက်ကြီးကြတဲ့အတော့ကြောင့်မလို့ပြန်ဆုံးရတယ်တချို့နေရာမှာရွာထဲမှာပေါ့နော်ရွာထဲမှာဒီလိုမျိုးဒီတိုက်လေအတုံးပြပြီးမှရွာထဲမှာဘုံကျဲပြီးမှထိခိုက်ပြီးမှတည်ဆုံးရတဲ့အနေအထားမျိုးရှိရပေါ့နော်တော်တော်များများကကိုယ်ရွာကိုယ်ရဲ့အိမ်မှာနေရင်းနဲ့လည်းလက်ချရတဲ့အကြောင်းပေါ်လို့တည်ဆုံးရတဲ့ဟာတွေကပုံများတယ်
တည်ဆုံးသူတွေဟာတိုက်ပွဲတွေပြင်းထန်တဲ့နန့်ခန့်နန့်ဖက်ခါနန့်မတူကုတ်ခိုင်တိန်းနီနန့်ဆန်ကွန်းလုံစတဲ့မြို့နယ်တွေကအရက်သားဒေသခံတွေဖြစ်ပါတယ်နိုဝင်ဘာလ2ရက်နေ့ကလည်းနန့်ခွန်ရွာမှာစစ်ပေးဆောင်ဘုံခိုခြင်းပြိုကျတဲ့အတွက်တားမိ2ဦးချင်းပြီးတေဆုံးခဲ့ပါတယ်။လက်နက်ကြီးကြီးထိမှန်လို့အရသား9ဦးအထိတေဆုံးခဲ့ရတဲ့နန့်ဖက်ကာရွာကဒေသခံ2ဦးကတော့တိုက်ပွဲတွေဖြစ်ပွားနေပေမဲ့လမ်းတွေပိတ်ထားလို့ဘယ်ကိုမှရှောင်ပြေးလို့မရတယ်လို့စေဝါကူတာဖို့ပါအခက်တွေ့နေတယ်လို့ပြောပါတယ်
။လောလောဆယ်ရောဒီမော်ဘူးလည်းဒီဒေသတွေမှာဒီတိုင်းမှာနေကြတယ်လို့စက်တန်ပေါ်လာပြီးဒီမှာတော့လည်းမရဘူး။လုံးဝဆရာတို့တန်ရရလူမှာပြန်ရလေကုကမှုတွေကတော့မရှိဘူးတော့လုံးဝတော့ဒီမှာဥပဒေဖြစ်လာရင်ကုခံတော့ကုခံတော့ဥပဒေပြီးတူတာတော့ပေါ့ခုလက်ရှိမှာဖြစ်လာတော့တော့လူတွေကလူဒီမှာကြည့်တယ်စီစံကြည့်နေတယ်စီစံကြည့်ပြီးတော့
တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေတာအတွင်းကဖုန်းအဆက်အသွယ်ရတဲ့နေရာတွေမှာတိတ်ဆုံးသူ20ကျော်ရှိနေပြီးတခြားအဆက်အသွယ်မရတဲ့ကျေးရွာတွေမှာလည်းဒဏ်ရာရသေဆုံးတာတွေရှိနိုင်တယ်လို့ဒေတာရင်းကူညီကယ်ဆယ်ရေးဆောင်ရွက်နေတဲ့တောင်အမျိုးသမီးများအဖွဲ့ကပြောပါရယ်ရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့မြို့နယ်ပေါင်း22မြို့နယ်တွေကစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတဲ့မြို့နယ်ပေါင်း6မြို့နယ်မှာအရက်သား26,000လောက်နေရဲဆွန့်ခွာတိမ်းရှောင်နေရပြီးအကူအညီတွေလိုအပ်နေတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့ကသတင်းထုတ်ပြန်ထားပါရယ်ခင်ဗျာ